ဆရာကြီးဒီနေ့ပေါ့နော်ဆရာတို့ဒီတိုင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့ဒေါန်ဆန်းစုကြည်ကိုတွေ့တယ်ဆိုပြီးတော့ကြားပါရစေ။တိုင်းသားကိုယ်စားလှယ်တွေဘလောင်များများနဲ့တွေ့ဆုံခဲ့လဲတွေ့တဲ့အထက်မှာပေါ့နော်ဆရာဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့တိုင်းသားနယ်မြေတွေကကိုယ်စားလှယ်တွေရောပါလာလို့ပါရှင်။
တော်တော်များများပါပါတယ်ခင်ဗျဖိတ်တာကတော့သူတို့အားလုံးလိုလိုဖိတ်တယ်လို့တော့ဒီဆရပါတယ်ပါတီတိုင်းလိုလိုလာကြတယ်ဒီပြီးခိုင်ဖြိုးတော်မှလာတာတွေ့တယ်ခင်ဗ
ျဆရာတွေ့ဆုံပွဲမှာပေါ့နော်ဘလို့အကြောင်းအရာတွေကိုများဆရာတို့ပြောပြကြလဲရှင
်တောင်ဆန်းစုကြည်ကနေပြီးတော့မိတ်ဆက်အဖွင့်ပေါ့ပြောတယ်ပေါ့နော်ပြောပြီးတော့လက်ရှိတွေ့ကြုံနေတဲ့အခြေအနေအစိုးရမဖြစ်သေးတဲ့အခြေအနေအခက်အခဲလေးတွေပြောပြပြီးတော့ဒီပါတီရဲ့မူဝါဒတွားချင်တဲ့လမ်းကြောင်းလေးတွေနောက်တစ်ခါတိုင်းရင်းသားနဲ့ဟိုအရင်ကတည်းကလက်တွဲဆောင်ရွက်ခဲ့တဲ့တမိုင်းကြောင်းလေးတွေအဲ့ဒါလေးတွေပြန်ပြောပြတာပေါ့ပြောပြီးတဲ့အခါကျတော့ဒီတိုင်းရင်းသားပါတီအသီးရတက်ရောက်လာတဲ့ကိုယ်စားလှယ်တွေကနေပြီးတော့ဒီနိုင်ငံကန်ရဲ့တော့ရှေ့ဆက်သွားမဲ့ခရီးအတွက်ကောင်းမွန်တဲ့အကြံဉာဏ်တွေပေးဖို့ဆိုပြီးတော့ပြောပြီးတော့တိုင်းရင်းသားပါတီအသီးသီးကကိုယ်စားလှယ်တွေကကိုဖြစ်ချင်တဲ့အကြောင်းအရာတွေတင်ပြကြတာပေါ့
တိုင်းသားကိုယ်စားလှယ်တွေရောဘလို့အကြောင်းအရာတွေများဆွေးနွေးကြလဲလို့ပါဆရာ
တိုင်းသားပါတီဆိုတဲ့နေရာမှာလည်းတော်တော်လေးပါတီစုံစုံကိုထပြောကြတာတွေ့ပါတယ်အဓိကကတော့ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့တည်ငြိမ်အေးချမ်းမှုမရှိတာပေါ့ဗျာနော်ဒီခက်တွေဖြစ်နေပြီးတော့ကျွန်တော်တို့ဒုက္ခတွေဖြစ်နေတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့တင်ပြကြတာပေါ့အဲ့ဒါကိုလည်းဒေါက်တာစုကြည်ကလည်းပြန်ဆွေးနွေးပါတယ်ပြောမယ်ဆိုလို့ရှိရင်အခုကျွန်တော်တို့ဒီ2016မှာအနိုင်ရရှိခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေအတော်များများပါတီအတော်များများကငြိမ်းချမ်းရေးဖြစ်စဉ်နဲ့2008ပြည်ပြောင်းလဲရေးဆိုတဲ့ဥတီချက်တွေအားလုံးတူနေတာကိုတွေ့တဲ့အတွက်ကြောင့်မလို့အခုတွားမဲ့နိုင်ငံရေးခရီးစဉ်ဟာခက်ခဲမှာမဟုတ်ဘူးเนาะအားလုံးညီညွတ်ညွတ်ဖြစ်မယ်ဆိုတဲ့အကြောင်းကိုလည်းဒေါ်ဆန်းစုကြည်ကပြောသွားပါတယ်အလုံးဝိုင်းမှုမို့လို့လေဆိုတဲ့အကြောင်းဒါပေမဲ့အခွင့်အရေးနဲ့တာဝန်ဆိုတဲ့နေရာမှာတာဝန်ကိုပိုလေးပေးပြီးတော့လှုပ်ဆောင်မှုလို့လေဆိုတဲ့အကြောင်းလေးတွေလည်းပြောသွားပါတယ်
ဆရာဒီတိုင်းသားနယ်မြေတွေဖြစ်တဲ့ပေါ့နော်ပြည်နယ်တွေမှာအစိုးရဖွဲ့စည်းအတွက်ကိုရောဆရာတို့ဒီအပြန်အလှန်ဆွေးနွေးကြတာမျိုးတွေရောရှိမလားရှင
်အဲ့ဒါမျိုးတော့မရှိပါဘူးခင်ဗျ
ဒီမလ18ရက်နေ့မှာတင်သွင်းမယ်လို့ကြေညာထားတဲ့ပေါ့နော်ဒုတိယသမရအမိစင်းတွေနဲ့ပတ်သက်လို့ရောတိုင်းသားကိုယ်စားလှယ်တွေဘက်ကအကြံပြုဆွေးနွေးတာတွေရောရှိလားရှင်
ဒါမျိုးနဲ့ပတ်သက်ပြီးတော့ကြံပြုဆွေးနွေးတာတော့မရှိပါဘူးခင်ဗျ။ကျွန်တော်တွားချင်တဲ့မူကိုပဲသဘောတရားကိုပဲဆွေးနွေးကြတာပဲဖြစ်ပါတယ်။ဒီအစိုးရမှာဘလို့ဘာတွေဖြစ်ချင်တယ်ညာဖြစ်ချင်တယ်ဆိုတာကိုတော့ဆွေးနွေးခြင်းမရှိပါဘူး။အဓိကကတော့လက်ရှိကျွန်တော်တို့တွေ့ကြုံနေရတဲ့အခြေခံဥပဒေအခက်အခဲတွေကိုပဲကျွန်တော်တို့ဆွေးနွေးကြတာများပါတယ်။ဒါကိုဘလို့ပြုပြင်ပြောင်းလဲသွားမယ်ဆိုတဲ့အပိုင်းပေါ့ဗျာ။ဒါတွေကိုဝိုင်းဝန်းအဖြေရှာပေးကြဖို့ပေါ့။တကယ်တွားမယ်နိုင်ငံရေးလမ်းကြောင်းကိုပဲကျွန်တော်တို့ဝိုင်းပြီးဆွေးနွေးကြပါတယ်ဒီအစိုးရလက်ရှိဖြစ်ပေါ်နေတဲ့ကိစ္စကိုတော့ဒီဥဆောင်ပါတီကနေဘလို့လုပ်ရင်ပါဖြစ်တယ်ညာဖြစ်တယ်ဆိုတာတော့အစိုးရအပိုင်းကိုဝင်ဆွေးနွေးတာပုဂ္ဂိုလ်ရေးရဘသူပါတဲ့နဲ့ညာတဲ့နဲ့ဆိုတာတော့ဝင်ဆွေးနွေးကြတာမရှိပါဘူးခင်ဗျတိုင်းသားပါတီတွေအားလုံးကဒီဥဆောင်ပါတီကနေပြီးတော့ဖြစ်ပေါ်လာတဲ့အစိုးရအပိုင်းကကျွန်တော်တို့ဒီလွတ်တော်ဖွဲ့စည်းရေးမှာဒီတိုင်းသားတွေကိုလက်တွဲခေါ်လိုမျိုးပဲခေါ်လာမယ်ဆိုတဲ့ယုံကြည်ချက်မျိုးရှိနိုင်ကောင်းလို့မဆွေးနွေးကြတာလည်းဖြစ်ချင်းဖြစ်နိုင်ပါတယ်ဆွေးနွေးတဲ့အချိန်မဟုတ်လို့မဆွေးနွေးတာလည်းဖြစ်ချင်းဖြစ်နိုင်ပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတဲ့အခါမျိုးမှာရောဘလို့အချက်တွေများပါဝင်လဲရှင
်ဒီကျွန်တော်တို့တွေ့ကြတဲ့အချိန်ကတိတ်မရှိတဲ့အခါကြတော့ဟိုပြောတော့ပြောချင်ကြတာပေါ့ဗျာဒါမဲ့ကျွန်တော်တို့ကတွေ့ဆုံမိတ်ဆက်ပွဲလေးဆိုတဲ့အခါကြတော့ကျွန်တော်တို့ပြောချင်တဲ့အချက်အားလုံးအတွက်ကတော့အချိန်လုံလောက်မှုလည်းမရှိပါဘူးအခုတောင်မှဒီပြောချင်တဲ့ကိုယ်စားလှယ်လေးတော်တော်များများတောင်မှပြောခွင့်အားလုံးမရကြပါဘူးဒီနေ့တွေ့ဆုံတဲ့ပွဲကဒါကျွန်တော်တို့ကြေကြေပြန့်ပြန့်အချိန်ယူပြီးတော့ဆွေးနွေးပွဲလုပ်တဲ့ပွဲလည်းမဟုတ်ပါဘူးကျွန်တော်တို့ကဟိုအရင်ပြီးခဲ့တဲ့ပထမအချိန်လွတ်တော်တုန်းကပေါ့ဗျာအဲ့ဒီတုန်းကလည်းကျွန်တော်တို့ကခန္ဓာတွေ့ဆုံမှုမျိုးတွေရှိပါတယ်ဖြစ်နိုင်မယ်ဆိုလို့ရှိရင်တော့တလတစ်ချိန်လောက်တွေ့ကြရင်ကောင်းမယ်ပေါ့ဒါပေမဲ့တလတစ်ချိန်မဟုတ်ဘူးဆိုတာတော့မှလွတ်တော်တစ်ခုနဲ့တစ်ခုအကြာမှာကျွန်တော်တို့ကလွတ်တော်မပြီးခင်မှာတစ်ချိန်တော့လကောင်းနှစ်ချိန်တော့လကောင်းဒီလိုမျိုးတွေ့ဆုံပွဲတွေရှိလို့ရှိရင်ကျွန်တော်တို့တိုင်းသားပါတီတွေအကြာကြာရင်းနှီးမှုလဲပုံမူရလာမယ်ပွင့်နှင်းမှုလဲပုံမူရလာတာပေါ့ဗျာ
ဆရာဒီစီပင်အိတ်တာမှာပေါ့နော်လွတ်တော်ကိုယ်စားလှယ်တွေတဲခုနေတဲ့နေရာမှာလဲဒီတိုင်းသားကိုယ်စားလှယ်တွေက NLD ကိုယ်စားလှယ်တွေရှိတဲ့နေရာကနေပြောင်းရွှေ့တဲ့ဆိုတဲ့သတင်းတွေလဲကျမတို့ကြားနေရတယ်လေဆရာဟိုဒါတွေရောဘာကြောင့်များလဲဒီကိစ္စနဲ့ပတ်သက်လို့ရောဒေါန်ဆန်းစုကြည်ကဆရာတို့ကိုမေးမြန်းတာမျိုးဆရာတို့ကပြောပြတာမျိုးရောရှိမလားရှင
်တချို့မီဒီယာတွေကအဲ့ဒါတွေတော့ကြီးကြီးကျယ်ကျယ်လှုပ်ရေးတာတွေလည်းတွေ့ကြတယ်ဗျအမှန်မှန်တော့အဲ့ကိစ္စကကြီးကျယ်ကြတာလည်းမဟုတ်ဘူးဟိုဥမာပေါ့ဗျာအနိုင်ရရှိလာတဲ့ပါတီငယ်လေးတွေပေါ့ပြောမယ်ဆိုလို့ရှိရင်တိုင်းသားပါတီတွေကများများဆဆနိုင်ကြတာလည်းမဟုတ်ဘူးရှိတဲ့လွတ်တော်ကိုယ်စားလှယ်လေးအ ਨੇ အစုကိုစုစုစည်းစည်းလေးနေရှင်တဲ့သဘောမျိုးနဲ့ 你也掉哪吧？那比较，就那个比啥掉哪嘞？啥比较绿豆要哪嘞？起码的绿豆回去嘞，好年嘞，么特别有嘞呀？么特别嘞，看家咯，你也吃饭木啊？弟弟家么特别有呀？啊，苦嘛，弟弟家吃别嘞，你他牛肉比较嘛，你也得掉下来吧？爸妈嘞么好家伙？不如外地这边，我过单位那个明明说说，你现在都不牛巴着打，白破西么说，白绿牛嘛么说，打着去年嘞都不牛白看见。
เสียกุลพี่เบียร์ด้วยอะไรเฟียจิสุติมาเลยใช่ไหม
ใช่เลยจิสุติมาเลย